ိုဗစ်တကျောပြန်ကူးစက်မှုအများဆုံးဖြစ်နေတဲ့ရခိုင်ပြည်နယ်မှာအမှုထမ်းနေကြတဲ့ပညာရေးဝန်ထမ်းတွေကိုအရေးပေါ်ကာလထောက်ပံ့ခြင်းအဖြစ်တဦးကိုငွေကြေး3000စီထောက်ပံ့ပေးနေတဲ့အကြောင်းကိုပြောပြပါမယ်ကျွန်မအင်တနာထွန်းပါကဲ့ယောဂာနဲ့စစ်ရေးပဋိပက္ခတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာပညာရေးဝန်ထမ်းတွေရဲ့အခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့ထောက်ပံ့ခြင်းအဖြစ်ငွေကြေး3000စီစပေးနေပြီလို့ပညာရေးဝန်ကြီးဌာနကပြောပါတယ်။ကဲ့ယောဂာကူးစက်မှုတွေတိုးလာရတာကနေပြည်နယ်တစ်ခုလုံးကိုမလိုအပ်ပဲအပြင်းမထွက်ဖို့အမိန့်ထုတ်ပြန်ထားသလိုစာသင်ကျောင်းတွေအားလုံးကိုလည်းပိတ်ထားရခြင်းမှာအခက်အခဲကြုံနေရတဲ့ဝန်ထမ်းတွေအတွက်ထောက်ပံ့နေတာလို့လည်းအခြေခံပညာဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတင်မောင်ဝင်းကပြောပါတယ်
။ဆရာဆရာမတွေအော်ပညာရေးဝန်ထမ်းတွေကိုဆန်စီငကြတော့ပယ်လမ်းတွေပေါ့အဲ့ဒါတွေဝယ်ဖို့အတွက်ဆိုပြီးတော့3000စီထောက်ပံ့ဖို့ဆိုပြီးတော့အဲစစ်တွေမှာအွန်လိုင်းကျင်းလိုက်တွေ့တဲ့နောက်နေ့မှာပဲသူတို့ဝန်ကြီးဌာနကနေပြီးတော့ဆုံးဖြတ်လိုက်တာပေါ့နော်အဲ့လိုဆုံးဖြတ်လိုက်တဲ့ကြောင့်မို့အဲချင်းပညာဦးစီးဌာနအနေနဲ့ချက်ချင်းပဲနောက်နေ့အဲ့နေချင်းပဲဒါဗန်တန်ငွေခွဲဝေပေးတာကိုဆောက်တည်ပါတယ်အကဲကဲကိုထိုက်တင်တော့ပြည်လည်းနေအောင်ဆိုပြီးတော့ဒါပြန်ဝင်ဌာနအနေနဲ့ထောက်ပံ့တာဖြစ်တယ်ရခိုင်ဒေသကြတော့ကိုဗစ်ကူးစက်မှုအပြင်နယ်မြေမေးခြင်းတဲ့အကြောင်းလည်းပဲပါမလို့ဆရာတို့ယူဆပါအထူးဒေသအနေနဲ့သတ်မှတ်ပြီးတော့ပြီးတဲ့သဘောဖြစ်မလို့ယူဆပါနော
်ရခိုင်ပြည်နယ်မှာပညာရေးဝန်ထမ်းတွေထောက်ပံ့ကြေးပေးမဲ့ကိစ္စနဲ့ပတ်သက်လို့ရခိုင်ပြည်နယ်မန်အောင်မြို့နယ်ကအလဲတန်းပြဆီယမဒေါက်ခင်သနာကအခုလိုပြောပါဗျာ
ပတ်စံသုံးလုံးပေးမဲ့ကိစ္စတော့လုံးလုံးချက်ဒီနေ့လောက်ကုန်လည်းရမှာတော့မရသေးမြန်မာပြည်နဲ့တော့မနေ့ကကြာရင်ကျောင်းအုပ်စုလေကျောင်းအုပ်စုတွေခွာရတယ်မလားကျောင်းအုပ်စုမှာအဲ့လိုခေါင်းဆောင်ကျောင်းကိုရဲ့ကျောင်းအုပ်စုတွေမှာဆရာမကြီးတွေဆီမှာချောက်ရမယ်လို့ပြောတယ်ဒီနေ့ကျတော့လက်မှတ်တွေထိုးပြီးတော့ဆရာမကိုအပ်ခဲ့ရတယ်အဲ့လက်မှတ်တိုင်းမနေ့ကကြာရင်ထုတ်ပြမယ်လို့ပြောတယ
်အခြေခံပညာဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတင်မောင်ဝင်းကတော့ရခိုင်ပြည်နယ်တဲကလက်လန်းမမီနိုင်တဲ့ဒေသတွေမှာဆရာမလိုအပ်ချက်အရခန့်နာတဲ့တင်ကြားရေးလက်ထောက်တွေနဲ့တိုင်းရင်းသားဘာသာစကားတင်ဆရာတွေကိုလည်းစီစစ်ပြီးထောက်ပံ့မှုစီစဉ်ထားတယ်လို့လည်းပြောပါတယ်
။လူမရှိဘဲနဲ့ပြီးတဲ့ဟာမျိုးမဖြစ်အောင်တော့လိုအပ်တာပေါ့နော
်။
အဲ့ဒါတော့အကုန်လုံးကတချို့ကလူမရှိဘဲနဲ့ပေးလိုက်တဲ့ဟာမျိုးတွေရှိတယ်။ဥပမာအဖြစ်အဲကျောင်းမှာစာသင်ကျောင်းသား9ယောက်ပဲရှိပေမဲ့လူ language teacher ကို6ယောက်လောက်ခန့်ထားတဲ့ဟာတွေပေါ့။စာရွက်ပေါ်ခန့်ထားတာကြီးအဲတချိန်တော့ရှိခဲ့တာပေါ့နော်ဒါကြောင့်မို့အဲ့ဒါတွေလည်းမဖြစ်အောင်တော့အခုတော့ဒေသကြက်မှတ်မှရမှာပေါ့နော်ဒီအတိုင်းပဲဇာတို့နိုင်ငံပြီးရနည်းနည်းလေးဟိုဇီးဇီးပန်းမောက်ကြတာလည်းအများကြီးရှိတာဆိုတော့နည်းနည်းကြီးကြပ်ဖို့လိုအပ်တာပေါ့နော
်ရခိုင်ပြည်နယ်မှာဒီကနေ့မနက်8နာရီအထိကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တွေအရကိုရိုနာဗိုင်းရပ်စ်ပိုးတွေ့လူနာစုစုပေါင်းက361ဦးရှိနေပါတယ်မြန်မာတနိုင်ငံလုံးအနေနဲ့ကတော့တည်ဆုံးသူ6ဦးအပါအဝင်ယောဂကူးစက်ခံရသူက988ဦးရှိပါတယ်ရှင်။ကျွန်မအင်တနာထွန်းပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။